မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်မဲ့အခြေအနေကိုရှောင်ရှားနိုင်မှုလွှတ်တော်ကိုယ်စားလှယ်ရာဆွေးနွေးမှုတွေကိုမူအားဖြင့်သဘောတူညီချက်ရရှိထားပါတယ်။ကြားပြင်းတဲ့လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချေရုပ်စိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရာဘာကြီးစံနေသုံးနေနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်ဤတန့်စင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချေရုပ်စိုက်ထူတာကိုကန့်ကွက်တာမှာရဲတပ်ဖွဲ့ဖက်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရသူတို့ရှိခဲ့တယ်ဆိုတဲ့သတင်းမှာကတော့
တချို့ကတော့လက်မောင်းမှာတန်ရရတယ်တချို့ကတော့မျက်နှာမှာတန်ရရတယ်တချို့ကတော့ခြေထောက်မှာတန်ရရတယ်ဟုတ်ဒီအခုကတော
့ဆန္ဒပြပွဲကိုရောက်နေတဲ့သူတို့ပြောတော်တာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါပြင်လွိုက်ကော်မှာပုတ်ချုပ်ကျေးရုပ်စိုက်ထူတာကိုကန့်ကွက်တဲ့သူတွေအပေါ်အာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းတဲ့အတွက်ရန်ကုန်မြို့မှာဒီကနေ့ကန့်ကွက်ဆန္ဒပြတဲ့သတင်းနောက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုကြားဖို့ရှိပါတယ်။ဒါအပြင်အမေရိကန်အစိုးရရန်ညားတွေပြန်လည်ရဆိုင်မဲ့အရေးကရှောင်ရှားနိုင်ဖို့မူအားဖြင့်ဘလို့သဘောတူညီချက်တွေရလိုက်ပြီလဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကောင်းလင်းဦးနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင
်။ဒီသတင်းပတ်ကမှာအမေရိကန်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်မဲ့အခြေအနေကိုရှောင်ရှားနိုင်မှုနဲ့အစိုးရသုံးစိတ်တွေဆွေးနွေးညှိနှိုင်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်ရာမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီ။သဘောတူညီချက်ကိုပါတီကြီးနှစ်ခုကကိုယ်စားလှယ်လူစည်းရှင်ကြားထုတ်မပြောရင်မလဲမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့တတိုင်းတည်ဆောက်ဖို့ဒေါ်လာ 1.4 ဘီလီယံသုံးဆဲရေးပါဝင်တဲ့အကြောင်းလဲလွှတ်တော်တာဝန်ရှိသူတွေကပြောပါတယ်။နယ်စပ်ကိတ်တွေမှာစောင့်ကြည့်စစ်ဆေးရဲ့နည်းပညာတွေကိုမြင့်တင်ဖို့အခွင့်အရေးရှိနေတဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့တွေလည်းထည့်သွင်းထားတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နယ်စပ်မှာတတိုင်းတည်ဆောက်ဖို့ဒေါ်လာ 5.9 ဘီလီယံအသုံးစရိတ်တောင်းခံထားတာလာနေချေရှိနေပါပြီ။တက္ကသိုလ်ကတိကတော့သမ္မတရဲ့အစီအစဉ်ဟာဖြုံးတိရရောက်ပြီးထိရောက်မှုမရှိကြောင်းပြောဆိုထားကြသလိုပဲတိုင်းကာဘူအသုံးစရိတ်စာနင်းဆက်လွန်ကျုံရေးတွင်းမြင့်မဲ့အစီအစဉ်တွေကိုသာလက်ခံထားတာဖြစ်ပါတယ်။ကိုလိုဂျင်နာတွေကိုအားလုံးရနိုင်မှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးကိုသာရွေးချယ်ရမှာဖြစ်တဲ့ကြောင်းလဲဆွေးနွေးညင်နေနေတဲ့လွှတ်တော်ရေးရာကော်မတီဝင်တူဖြစ်တဲ့ဒီမိုကရက်ကိုယ်စားပက်ထရစ်လီကပြောဆိုထားပါတယ်။လက်တော်သဘောတူညီချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပေမဲ့သမ္မတထရန့်ဆိုတာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလက်တလုံးညှိနှိုင်းမှုတွေကိုသမ္မတကထောက်ခံလိမ့်မယ်လို့ယုံကြည်တဲ့အကြောင်း Republican Party ထက်လွတ်တော်မှ Richard Shelby ကပြောဆိုထားတာပါဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်သူနောက်ထပ် Republican ထက်လွတ်တော်မှတူဖြစ်တဲ့ Shelley Moore Capito ကတော့အကောင်းမြင်သဘောထားပြီးမဲ့နောက်ဆုံးထွက်ပေါ်လာမယ့်အသေးစိတ်ကိုတော့သတိထားစောင့်ကြည့်သွားမယ်အကြောင်းပြောဆိုထားပါတယ်
မက္ကဆီကိုနယ်စပ်အယ်ပါဆိုမြို့မှာမက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးသမ္မတထရမ့်မင်းကိုပြောနေတဲ့တစ်ချိန်တည်းမှာကိုပဲထရမ့်လူအုံနဲ့မလန့်မကန်ပေးနေရတော့အကွာမှာပဲတတိုင်းကမဲစီစီကိုကန့်ကွက်တဲ့အနေနဲ့ချီတက်ဆန္ဒပြသူတွေလည်းရှိနေပါတယ်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်ဝင်ရွေးခံမှုစဉ်းစားနေတဲ့အယ်ပါဆိုမြို့ကလွှတ်တော်အမတ်ဟောင်းဘက်တိုအိုရော့ကကန့်ကွက်ချီတက်ပွဲကိုဦးဆောင်ပါတယ်Rio Grande မြစ်ပေါ်တဲ့တဲမှာကြီးမားလှပတဲ့တတိုင်းဒီကနေ့မှစဆောက်ပြီးဆိုပြီးတော့မက္ကဆီကိုနဲ့အမေရိကန်ကိုခြားထားတဲ့မြစ်တခြားတတိုင်းကာဘုတ်ကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကကြေညာခဲ့ပါတယ်။တတိုင်းကိုပြောင်းဆောက် Finish the Wall ဆိုတဲ့အဖြစ်အောင်စလုံးကြီးကိုအနီအောင်ဆိုင်မှုကြီးပေါ်မှာရေးပြီးတော့ချိတ်ဆွဲထားတာကိုထရမ့်ရဲ့မင်းကိုပြောတဲ့နေရာမှာတွေ့နိုင်ပါတယ်။နောက်ရပိုင်းတွင် February 15ရက်နေ့မတိုင်ခင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ခေတ္တရပ်ဆိုင်ရမယ့်အရေးမကြုံရအောင်လို့နေဆက်လုံချုံရဲ့အသုံးစိတ်ကိုလွှတ်တော်မှာဆွေးနွေးဆုံးဖြတ်ကြားတော့မှာဖြစ်ပါတယ်။ Donald Trump တောင်းဆိုနေတဲ့ဒတိုင်းကာစီဒေါ်လာ 5.9 ဘီလီယံတည်ပြီးကိစ္စကအထူးကော်မတီဝင်ဒီမိုကရက်နဲ့ Republican အမတ်တွေကြားအဓိကဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်။
အမေရိကန်ယာယီကာဝေးဝန်ကြီးပက်ချန်နန်ဟာဒီနေ့ပဲအီရန်နိုင်ငံကိုတွားရောက်ပြီးအမေရိကန်တပ်မှုတွေနဲ့ဆွေးနွေးဖို့ရှိတယ်လို့အီရန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေနဲ့ပတ်သက်လို့လည်းအီရန်ကောင်းဆောင်တွေနဲ့ဆွေးနွေးတော့မှာဖြစ်ပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေကိုအကြံပေးဖို့နဲ့လက်ချင်ပေးဖို့လက်တလောအီရန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်9,200လောက်ရှိနေပါတယ်။အမေရိကန်တပ်ဖွဲ့တွေကအီရန်နိုင်ငံမြောက်ပိုင်းနဲ့နောက်ပိုင်းဒေသတွေကိုထိ ंछ ုပ်ခဲ့တဲ့အဲဆွေးရောက်တွေကိုနှိမ်နှင်းဖို့2014ခုနှစ်ကစလို့ကြိုးပမ်းခဲ့တာဖြစ်ပြီးနေမြေတော်တော်များကတော့အမေရိကန်ဦးဆောင်တဲ့လေကြောင်းထုတ်စစ်တွေနဲ့အတူအီရန်တပ်ဖွဲ့တွေပြန်လည်ထိ ंछ ုပ်နိုင်ခဲ့တာပါ။ဝန်ကြီးရှန်နဟန်ကတော့အီရန်ဆွေးရောက်ရဲ့ဖိတ်ကြားချက်နဲ့အမေရိကန်တပ်ဖွဲ့တွေရောက်ရှိနေတာကိုထပ်မံပြောကြားလိုတဲ့အကြောင်းနဲ့အီရန်လုံခြုံရေးဆွေးရည်တိဆောက်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တဲ့အကြောင်းနဲ့ခီးစင်မှာလိုက်ပါသွားတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ ဒီလူတွေရဲ့ကိုယ်တိုင်ပြောချက်တွေစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြည်အားတွေကိုတည်လူတွေအကြောင်းနဲ့ဒါတွေအလုံးကိုလည်းရှေ့အနာဂတ်အစီအစဉ်တွေမှာထည့်သွင်းစဉ်းစားသွားနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အင်းနီချင်းအီရန်နိုင်ငံကိုစောင့်ကြည့်နေအောင်အမေရိကန်တပ်ဖွဲ့တွေအီရန်နိုင်ငံမှာရှိနေဖို့အရေးကြီးတဲ့အကြောင်းဒီလဆမ်းမိုက်မှာလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့တာလို့အီရန်ကောင်းဆောင်နေမချင်မနှက်ဖြစ်ကြပါတယ်။ဒီသတင်းပတ်တဲ့ဘယ်ဂျင်နိုင်ငံပရက်ဆက်မြို့ကမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတူကာဝဲဝင်ကြီးတွေရဲ့ CEO ဝတ်တက်ရောက်ဖို့ရှိနေတဲ့ကာဝဲယာယီကာဝဲဝင်ကြီးရှန်နန်ဟာအီရန်နိုင်ငံခီးစင်မတိုင်ခင်အာဖဂန်နိုင်ငံကိုလည်းခီးတစ်ထောက်ဖြစ်ဝင်ခဲ့ပါတယ်
။အီရန်နိုင်ငံနဲ့နယ်စပ်ချင်းထိဆက်နေတဲ့ IS Islamic စစ်သွေးကြွတွေရဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကျောထောက်နောက်ခံပေးထားတဲ့စီးရက်တပ်ဖွဲ့တွေအမြင့်ပြည့်အောင်တိုက်ထုတ်နိုင်မှုနှိမ့်ကလာပြီးဖြစ်ပါတယ်။စီးရက်ရှိပိုင်းဒယ်လာဇာပြည်နယ်ဘက်ခါစ်မြို့တဝိုက်နေပြည်တော်များကိုပြန်လည်သိမ်းပိုက်ထားပြီလို့ကတ်ဦးဆောင်တဲ့ ISNJ ရဲ့ညွှန်မောင်းအဖွဲ့ဖြစ်တဲ့ Syria Democratic အဖွဲ့ SDF ကထင်တာနေကပြောဆိုထားပါတယ်။ IS သွေးကြော်တွေကအရက်သားတွေကိုလူသားတိုင်းတွေတော့အသုံးပြုပြီးတော့ Syria တပ်ဖွဲ့တွေရဲ့စစ်စင်ရေးတွေရှေ့မတိုးနိုင်အောင်ဟန်တာမှာကိုဆွေးနွေးနေဆိုပြီးတော့ SDF ပြောခွေရ Mustafa Bali ကပြောပါတယ်။ SDF ရဲ့ထိုးစစ်တွေနှောက်နှေးစေဖို့အတွက် IS သွေးကြော်တွေဘက်ကအလစ်တိုက်ခိုက်တာတွေရှိရဲဆိုပြီးတော့လဲဆွေးနွေးစစ်တပ်ကပြောပါတယ်။တချိန်တည်းမှာကိုပဲ IS အဖွဲ့ဟာ Iran နဲ့ Syria နိုင်ငံတွင်းကနေမည်အများအပြားကိုသိမ်းပိုက်ထားခဲ့ပေမဲ့လည်းပြီးခဲ့တဲ့နေ့ငယ်အတွင်းမှာနိုင်ငံတကာတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အခုချိန်ထိအင်အားလျော့နေလာနေပြီဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကရပြည်နယ်လွယ်ကောင်မြို့မှာဗိုလ်ချုပ်ဆက်ချေကိုစိုက်ထူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရာဘတ်ချီစံတွေတုံးနှိမ်နေပါတယ်ပြီးခဲ့တဲ့ရက်တွေမှာတော့ဆန္ဒပြဝဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တကြွလှူရှာသူကရင်နီလူငယ်တွေကိုပြန်လွတ်ပေးပါဝင်ပြည်နယ်ဆွေးရကဗိုလ်ချုပ်ဆက်ရုပ်ထုဆက်ထူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရဲ့လူအုပ်တဲကိုရက်တဖို့နေကရာဘတ်ချီစံတွေတုံးပြစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာရသူ20ထက်မနည်းရှိရောင်းလဲတကြွလှူရှာသူတွေကစည်ရင်ထုတ်ပြန်ထားပါတယ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာလည်းမျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရထားတဲ့ဆန္ဒပြသူတွေရဲ့သွေးထွက်သံယုံပုံတွေကိုတွေ့ခဲ့ကြရပါတယ်ဗိုလ်ချုပ်ဆက်ရုပ်ထုဆက်ထူဖို့ကရပြည်နယ်ဆွေးရကပြီးခဲ့တဲ့နှစ်ကလေးကစီစဉ်ခဲ့ပေမဲ့ကန့်ကွက်မှုတွေကြုံရပြီးတဲ့နောက်အစီအစဉ်ကိုဆိုင်ငံ့ထားခဲ့ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်ထူခဲ့ရကဆန္ဒပြပွဲတွေတချို့ပြန်ပေါ်ပေါက်လာတာပါအစောပိုင်းဆန္ဒပြပွဲတွေအတွင်းတချို့လှူရှာသူတွေကိုဖမ်းဆီးအရေးယူတဲ့နေရာမှာစုစုပေါင်း83ဦးထိရှိနေပြီဖြစ်တဲ့ကြောင်းလဲနိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအတွက်မြန်မာနိုင်ငံကဒီနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်82နှစ်ပြည့်ပြည်တော်စုနှင့်ထိမ့်မှတ်ပြည့်မြန်မာနိုင်ငံတော်ဝန်အခမ်းအနားတွေကျင်းပနေကြမှာပဲနေနှင်းမှုတွေကြုံရတာပါနိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအတွက်ကြေညာချက်မှာတော့ညဉ့်ညန်းစွာဆန္ဒပြသူတွေကိုအင်အားသုံးနေနှင်းတဲ့လူရည်တွေကိုရှောင်ကျဉ်မှုနဲ့ဒီမိုကရေစီအစိုးရတရားအနေနဲ့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းထားသလိုတိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုနားလည်အောင်ကြိုးပမ်းမှုအမျိုးသားပြန်လည်သိမြင်ရေးကိုရှေ့ရှုဖို့လည်းတိုက်တွန်းထားပါတယ်။ကြားပြည်နယ်မှာဗိုလ်ချုပ်ဆန်ရုပ်ထုစိုက်ထူတာကိုငင်းငင်းချင်းချင်းကန့်ကွက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေဖမ်းဆီးအရေးယူမှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်ဒူလာပန်းချံမှာလည်းတကြွလှူရှာသူတွေနဲ့လူလူအင်အားရာနဲ့ချီပြီးဒီနေ့ပဲစုဝေးဆန္ဒပြခဲ့ကြပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့ကဈေးတစ်သားရဲ့တဲခုခံတစ်ခုအင်္ဂါနေ့အာယုံမတက်ခင်ချိန်မှာမီးလောင်မှုဖြစ်ပွားခဲ့တာကြောင့်လူ18ယောက်သေဆုံးပြီးတော့မြန်မာမျိုးသမီးတစ်ယောက်အပါအဝင်လူ4ယောက်ထဏ်ရာရခဲ့တဲ့ကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လူကျက်တဲ့ New Delhi မြို့လယ်ပိုင်းက Hotel Arpit Palace မှာအပေါ်တဲ့တစ်ထောင်မီးလောင်ခဲ့တာကိုဓာတ်ပုံတွေမှာတွေ့နိုင်ပါတယ်။တဲခုခံမှာနေတဲ့သူတွေကအိမ်နေအချိန်မှာမီးလောင်ခဲ့တာဖြစ်ပြီးတော့ကော်ရီဒါလျှောက်လမ်းတစ်လျှောက်လုံးမှာတစ်သားပြတွေရှိနေခဲ့တဲ့အတွက်ဒီလျှောက်လမ်းကနေတဆင့်လူတွေပြေးထွက်လို့မရခဲ့တဲ့အကြောင်းမိသက်သမားတစ်ယောက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မိသက်ကအနည်းဆုံး25စီးကမိသက်သမားတွေနိုင်ပေါင်းများစွာစူးစမ်းပြီးတဲ့နောက်ပိုင်းမိငိမ့်နိုင်ခဲ့ပြီးတော့လူ35ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းညူဒီလီမိသက်အကြီးကပြောပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့ခုထိသေချာမသိရသေးပါဘူး။ဒီပဝန်ကျင်တော်ဝိုင်းမှာတော့တဲခိုခန်းနေဈေးဆိုင်နဲ့ရုံးခန်းတွေရာနဲ့ကြီးရှိတာပြီးတော့ဈေးဝယ်သူခီးသွားတဲ့နဲ့ပြည့်ကျက်နေတဲ့နေရာလေးဖြစ်ပါတယ်
။ဘာရင်းနိုင်ငံကလူရှိနေသူတူဖြစ်တဲ့နိုင်ငံမှာနှစ်လကြာဖမ်းဆီးထိန်းသိမ်းခံရတဲ့ ဘာရင်းနိုင်ငံသားဘောလုံးသမားဒုက္ခသည်ဖြစ်ခွလွန်နေတဲ့ဩစတြေးလျနိုင်ငံကိုပြန်ရောက်တော့ပါပြီ။ဘန်ကောက်ကနေလေယာဉ်နဲ့ဒီနေ့မနေ့ပိုင်းမှာပဲမဲလ်ဘုန်းမြို့ကိုရောက်လာတဲ့ Hacking RIB ကိုတော့ဘယ်တော့မှတယောက်တည်းရှောက်ရှားမလို့တော့ဘူးဆိုတော့ဘောလုံးမွေးတွေမှာဆိုလို့ရှိတဲ့တချင်းနဲ့ခင်မင်းသူတွေကဝိုင်းဝန်းကြိုဆိုခဲ့ကြတာပါ။ဩစတြေးလျဝန်ကြီးချုပ် Scott Morrison ပါဝင်နိုင်ငံတကာကအပြင်းထန် PRP ပြောဆိုလာတဲ့ခံခဲ့ရပြီးတဲ့နောက်မှာပဲနေရာရင်းပြန်ပို့ရေးကြားနိုင်မဲ့တရားရေးလုပ်ငန်းတွေကိုထိုင်းနိုင်ငံကရပ်ဆိုင်ပြီးပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။အသက်အဆိတ်ရွယ်ဘာရင်းဘောလုံးသမားကတော့ဒုက္ခသည်ဖြစ်ခလုံးနေတဲ့ဩစတြေးလျနိုင်ငံသားနိုင်ငံကသာသူတိုင်းပြည်ဖြစ်တဲ့အကြောင်းနဲ့ချစ်မြတ်နေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နိုဝင်ဘာလနဲ့ဘန်ကောက်မြို့ကိုဇနီးဖြစ်သူနဲ့ပြားရည်စံခီရောက်လာတဲ့ RIB ကတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုဖမ်းဆီးပေးဖို့အကြောင်းကြားထားတဲ့ဗရိုင်းနိုင်ငံရဲ့တောင်းခံချက်အရထိုင်းအနာဝင်ကဖမ်းဆီးလိုက်တာဖြစ်ပါတယ်။သူကတော့အာရတ်နွေဦးလှုပ်ရှားမှုတွေကြုံရတဲ့ဗရိုင်းနိုင်ငံမှာ2011ခုနှစ်တုန်းကရဲစခန်းတစ်ခုကိုတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဗရိုင်းအနာဝင်ကအရေးယူထားတာပါ။2014ခုနှစ်မှာဩစတြေးလျလျှာနိုင်ငံကိုထွက်ပြေးပြီးဒုက္ခသည်ဖြစ်ခလုံးနေတဲ့ဘောလုံးသမား LRIP ကတော့နေရပြန်ပို့ခံရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်ဖမ်းဆီးခံရမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဖမ်းဆီးခံထားရစီမှာတော့ဩစတြေးလျအစိုးရသမဂ္ဂလူခွေလှုပ်ရှားမှုဖွဲ့စည်းရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA တို့ကပါပြန်လွှတ်ပေးဖို့ဝိုင်းဝန်း PRP တောင်းဆိုကြတာပါ။
အမေရိကန်နဲ့တာလီဘန်တို့ကြားမှာဆွေးနွေးညှိနှိုင်းမှုတွေကနေတဆင့်ကာတာနိုင်ငံမှာရှိတဲ့တာလီဘန်သဘုံအဖွဲ့ရဲ့ရည်တည်မှုပေါ်မှာတရားဝင်တည်ပြမှုနှိရှိလာများတောင်းဆိုထားချက်ကိုလက်ခံပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတာလီဘန်တို့ကပြောဆိုလိုက်ပြီးတော့ဒီလိုလိုက်ရောပေးလိုက်ရင်အာဖဂန်စစ်ပွဲပြီးဆုံးရေးအတွက်ညှိနှိုင်းမှုမြန်ဆက်လာဖို့ကိုလည်းထောက်အပြဖြစ်မဲ့အကြောင်းပြောဆိုထားပါတယ်2003ခုနှစ်ကစပြီးတော့ကာတာနိုင်ငံမှာတာလီဘန်တွေရုံးထိုင်ပြီးတော့လုပ်ငန်းလုံဆောင်နေပေမဲ့လည်းအာဖဂန်ဆွေရကခုမပြည့်ရဲ့အတွက်ကာတာနိုင်ငံတွေတရားဝင်ရုံးဖွင့်ခွင့်ပေးမထားပါဘူး။ပြီးခဲ့တဲ့လပိုင်းတွေအတွင်းတာလီဘန်ကိုယ်စားပြည်နဲ့အာဖဂန်ပြည်နယ်တင်းမြေရေးဆိုင်ရာအမေရိကန်2ကိုယ်စားလှယ်ဇာမေကာလီဆက်အဖွဲ့တွေအများသောအားဖြင့်ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဇန်နဝါရီလအတွင်းမှာ6ရက်ဇက်တိုက်ဆွေးနွေးမှုတွေအတွင်းတိုးတက်မှုကြီးရဲ့အကောင့်ထည့်ဖော်ဖို့ဖေဖော်ဝါရီလ25ရက်နေ့မှာနှစ်ပတ်စလုံးနောက်တစ်ခါတွေ့ဆုံဖို့အစီအစဉ်ထားပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မိုက်အတန်းစင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ပိုချုတ်အောင်ဆန်းကျေးရုပ်တို့လိုက်ကောမှာစိုက်ထူရာကိုကန့်ကွက်တဲ့အနေနဲ့ပြည်လုံးပြည်နယ်လုံးကျွတ်တပိတ်ပွဲကိုကရင်နီလူလူတွေဒီကနေ့ပြုလုပ်တာမှာရဲတပ်ဖွဲ့ကရာဘာကြီးနဲ့နှိမ်နင်းခဲ့ပါတယ်။အဲ့ဒီလိုနှိမ်နင်းတာကြောင့်အရတအယောက်20နီးပါးဒဏ်ရာရသွားပါတယ်။လက်ရှိမှာတော့အစိုးရအဖွဲ့နဲ့ဆန္ဒပြခေါင်းဆောင်တချို့ကျေးရုပ်ထားရှိရင်းနဲ့ပတ်သက်လို့တွေ့ဆုံညှိနှိုင်းနေကြဆဲပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်
။ကယားပြည်နယ်လိုက်ကောမြို့မှာဒီနေ့မနက်ပိုင်းကဘိုလ်ချုပ်ကြီးရုပ်ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ဆုံရုံးရင်းဆန်ခတ်ဖြစ်ပွားပြီးအနည်းဆုံးလူငယ်အယောက်20လောက်ဒဏ်ရာရရှိသွားတာပါဘိုလ်ချုပ်ကြီးရုပ်ထားရှိရေးကန့်ကွက်တဲ့အနေနဲ့ကြားပြည်နယ်ကထောင်နဲ့ချီတဲ့လူလူတွေဟာဒီကနေ့ဘိုလ်ချုပ်ကြီးရုပ်ရှိရာခန္ဓာရဟေဝံပန်းချံကိုချီတက်ဆန္ဒပြခဲ့ကြတာပါချီတက်ဆန္ဒပြရမှာတာဝန်ရှိသူတွေကပန်းချံအဝင်လမ်းကိုစစ်ကြောင်းတွေတဲ့ပိတ်ပြီးဝင်ခွင့်မပေးထားခဲ့ပေမဲ့လည်းအတားအဆီးအချို့ကိုချိုးဖျက်ပြီးဝင်ရောက်ခဲ့ပါတယ်ဒီကနေ့ဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လက်ရှိပန်းချံထဲရောက်ရှိနေတဲ့လူငယ်ခွန်ပါနဲ့က
ဒီကိုက်တယ်ရတာ20ရောက်ပါတော့ဟောတချို့ကတော့လက်မောင်းမှာတန်ရရတယ်တချို့ကတော့မျက်နှာမှာတန်ရရတယ်တချို့ကတော့ခြေထောက်မှာတန်ရရတယ်ဟောဒီအခုကတော့သူတို့ကတော့ဒီဟိုခြေထောက်မှာတန်နာနေပါတော့ဒီကတော့ဒီကျွန်တော်တို့ကဒီပန်းချံကိုရစ်ထဲခွင့်ပေးခွင့်တောင်းတယ်အဲ့ဒါကိုသူတို့ကမပေးဘူးဆန်စူတိုးနဲ့ကားတယ်အဲ့ဒီအချိန်မှာကျွန်တော်ကသူ့ပေါ့တယ်တော့ကျွန်တော်ကအဲ့ဆန်နဲ့ပဲတောင်းနေပေါ့
လက်တလုံးဆန်နာပြတာမှာတော့ဆန်နာပြလူလူဟာဗိုလ်ချုပ်ကျေးရုပ်အနီးမှာစူဝေးထိုင်နေကြပြီးခေါင်းဆောင်အချို့နဲ့တာဝန်ရှိသူအချို့ကညှိနှိုင်းနေကြပါတယ်ကရင်နီလူလူတွေဟာဒီကနေ့မနေ့အစောပိုင်းကနေစပြီးတပိတ်စစ်ကြောင်း၄ကြောင်းနဲ့လူပေါင်း3,000ကျော်လောက်စတင်ချီတက်ဆန်နာပြခဲ့ကြတာပါခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်မှာကြားပြည်နယ်အစိုးရကတော့ဗိုလ်ချုပ်ကြီးကိုစိုက်ထုခဲ့တဲ့ကဏ္ဍရဟေဝံပန်းချံနေမှာပဲဒီကနေ့ပြည်ထောင်စုနေအခမ်းအနားကိုကျင်းပခဲ့ပါတယ်။ဗိုလ်ချုပ်ကြီးကိုစိုက်ထုမှုနဲ့ပတ်သက်ပြီးကံွယ်ဆန္ဒပြမှုတွေအတွင်အခုလိုပြစ်ခတ်မှုအထိဖြစ်လာတဲ့အပေါ်ခွန်မနက်က
ဆန္ဒပေါ်ထုတ်မယ်ဆိုတာကိုကျွန်တော်ခွင့်ပြုမယ်ပါတင်တယ်။အဲ့ဒါမပေးဘူးမပေးဘူးဆိုတဲ့ဟိုကဒါသူတို့ရဲ့ကိစ္စပုံကပါမဆက်မဆောက်မှာလို့ဆက်စီတက်တယ်ဆိုတဲ့အချိန်မှာညနိုင်မှုတွေဆိုတာမလုပ်ရနဲ့အဲဒီအဲစတူဒီယိုရဲ့တခါလဲပိတ်ထားတယ်ကာကားရဲ့သူတွေကဒါဒီပြဆင့်ဆက်မှာတော့ပေါ့ကျွန်တော်တို့ဆက်သွားတယ်ဆိုတဲ့အချိန်မှာဒီအဲရာဘာဂျီရေပါလေးတုံးတယ်ဆိုကြတာဒါအဲတတရအမားလို့ကျွန်တော်တို့တော့အဲ့လိုမျိုးပဲယူဆတယ်ပေါ့အဓိကကတော့ကျွန်တော်တို့ခြိတက်တယ်ကျွန်တော်တို့အများကြီးပြောတာကျွန်တော်တို့ညီငယ်စံပဲခြိတက်မယ်ဘာမှမလုပ်ဘူးဘာမှဖက်သွင်းမှုတွေမလုပ်ဘူးဘာမှတန်ဆိုင်မှုမလုပ်ဘူးဆိုတာတကူကျွန်တော်တို့တွေးတော်ပြီးတော့ကျွန်တော်တို့ချစ်တဲ့ကိစ္စကိုအခုလိုကြမ်းဖက်ပြီးဆိုကြတာသူတို့ကင်ဆယ်ပုံကအဆက်ဆက်နေအားနေနေတယ်လို့တော့ကျွန်တော်တို့ဒီလိုပဲမြင်တာ
လက်ရှိမှာတော့ပန်းညာရှင်နာမှာတစားတစားနဲ့လူလူကနေမဲ့သွားတဲ့အပြင်ပုံမတိုးလာတဲ့အတွက်လုံညုံရေးချထားရတဲ့ရဲအင်အားနဲ့ဆန္ဒပြသူအင်အားမမျှမတဖြစ်နေတယ်လို့ဒေသခံတွေကတော့ဆိုပါတယ်ဒီလိုပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းတာမှာတော့တောင်းဝင်ယူဖြေးချပေးမဲ့အရာရှိမရှိတာကြောင့်ဖြေးချခဲ့တာမရှိခဲ့ပါဘူး။အမိမဖော်လို့တဲ့ရဲရာရှိတဲ့ဦးကတော့သူတို့အနေနဲ့အထက်အမိတ်နဲ့အခုလိုထိမ့်သိမ့်ရတာဖြစ်တယ်လို့ဆိုပါရယ်။တိုင်းဆိုရဘက်ကတော့ဒီအပေါ်နှုတ်ဆက်နေလျက်ရှိပါရယ်။ကြရားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ထားရှိဖို့ကြရားပြည်နယ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကကြိုးပမ်းခဲ့တာပါ။အဲ့ဒီကလေးကဆန့်ကျင်ဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဖမ်းဆီးတရားစွဲဆိုတာတွေလုပ်ခဲ့ပြီးပေါ်မတင်းမာလာကဒီမနက်မှာတော့အခုလိုပြစ်ခတ်မှုတွေရှိလာခဲ့တာဖြစ်ပါလေရှင်
။မမေခတင်ပြတော်တာပါရှင်။ခုတစ်ဆက်တည်းလွိုက်ကော်မှာဆန္ဒပြပွဲနဲ့ဆိုင်တဲ့တရင်တပုတ်ဆက်ပါအောင်မယ်။ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရာကိုကန့်ကွက်ဆန္ဒပြတဲ့ကရင်နေလူငယ်တွေကိုအာဏာပိုင်တွေဖက်ကအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်လို့ရန်ကုန်မြို့မှာတက်ကြွလှောက်ရှားသူတွေစုဝေးပြီးဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြရာနေရာကိုကိုယ်တိုင်တွားရောက်တရင်ယူခဲ့တဲ့ VOA မြန်မာပိုင်းတရင်ထောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေအခုလိုတရင်ပေးပို့ထားပါတယ်ရှင်။
ဒီကနေ့မနေ့ပိုင်းကကြားပြည်နယ်လံကုန်မြို့မှာဗိုလ်ချုပ်ကျေးဇူးစိုက်ထူရတဲ့ပေါ်ကန့်ကွက်ဆန္ဒပြတဲ့လူကိုအာဏာပိုင်တွေဘက်ကရာဘာကြီးစံနဲ့ပြစ်ခတ်ဖြိုခွင်းခဲ့လို့ဆန္ဒထုတ်ပေါ်သူအယောက်20ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီလိုကြမ်းဖက်ဖြိုခွင်းတာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ကတက်ကြွလှူရှာသူတို့ဟာဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်မှာဗန်နူလာပန်းညံတွေကလွတ်လပ်ကြောက်တန်ရှိမှာစူဝေးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်တာနဲ့ပတ်သက်လို့ Generation Wave ကကိုမိုးသွေးကအခုလိုပြောပါတယ
်။ဒေသရလူလူတွေကဆန္ဒပြတယ်။ဆန္ဒပြတဲ့လူတွေကိုမတရားဖြိုခွဲဖမ်းဆီးတယ်။ပေါ်မှာအမျိုးမျိုးတက်တယ်အခုဆိုလို့ရှိရင်လူငယ်ပေါင်း50ကျော်ရှိနေပြီမတရားဖမ်းဆီးခံရတယ်ဆိုတော့ဒီနေ့မနက်မှာကြားပြည်နယ်ကလူလူထောင်ကျော်ကငင်းကြတာဆန္ဒပြကြတယ်အဲ့ဒီပေါ်မှာရာဘာကြီးနဲ့ဖြစ်တယ်ဈိုင်းနဲ့ဖြိုခွဲတယ်မိသက်ပိုင်းနဲ့ဖြိုခွဲတယ်ဆိုတော့ဒီနေ့ဒီချိန်မှာဒီနေရာမှာကျွန်တော်တို့စူယုံရောက်ရှိလာတာကအဲ့ဒီလိုမျိုးမတရားအကြမ်းဖက်တဲ့လုပ်ရပ်ကိုဆန့်ကျင်ဖို့ဖြစ်တယ်
ကင်းနီလူငယ်တူဖြစ်တဲ့မတ်ဆူဇန်ကလည်းဗိုလ်ချုပ်အောင်စံပေါ်ထားတဲ့သူ့သဘောထားကိုခုလိုပြောပါရစေ
။ကျမတို့ဘလောက်ဖြစ်ချက်ကလေးဆိုရင်ကျမတို့ပြည်နယ်ကလူငယ်အားဆိုရင်အရင်ကဆိုရင်ကျမတို့နားရဖြစ်မစုရဆိုတဲ့ကာလတော့ဗိုလ်ချုပ်မွေးနေလွတ်လပ်ရင်းနေဆိုကျမတို့အပြည့်အဝခိုးထွက်ပြီးမှကြားတယ်ဗိုလ်ချုပ်မွေးနေဒီပြည်သူတွေသိဖို့လွတ်လပ်ရင်းနေပြည်သူတွေသိပြီးဟိုကျမတို့ဒီလိုခိုးကြောက်ရကြောင်နဲ့လောက်ခဲ့တဲ့ကာလတွေရှိတယ်။ဒါကြောင့်ကျမတို့ဒီဗိုလ်ချုပ်မချစ်လို့မဟုတ်ဘူး။အခုလုပ်နေတဲ့ကိစ္စကဒီ NND အစိုးရလုပ်နေတဲ့ကိစ္စခါကြတော့ကျမတို့ဆော့ဆော့တိကလေးကကျမတို့ကြံ့ကွက်တယ်
ဒီကနေ့ရန်ကုန်မြို့မှာဆန္ဒထုတ်ပေါ်တာခွင့်ပြုချက်မရှိဘဲထုတ်ပေါ်ခဲ့တဲ့အတွက်ဆန္ဒထုတ်ပေါ်သူ9ဦးကိုငြိမ်းစုစီပုံမှန်စကွနဲ့အမှုဖွင့်မှုအာဏာပိုင်ကဆောင်ရွက်မယ်လို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းမှာထောင်ထဲချီရဲလူတွေဟာဗိုလ်ချုပ်ဆန်ကျေးရုပ်ကိုကန့်ကွက်ဆန္ဒပြဖို့ရုတ်တုထားရှိရာကနဟင်းဝပန်းချံကိုချီတက်ချိန်မှာအာဏာပိုင်နဲ့ရုံးဆန်ကပ်ဖြစ်ပြီးအကြမ်းဖက်ပစ်ခတ်ခံရတာလည်းဖြစ်ပါတယ်။ကြားပြည်နယ်ဆိုတာဗိုလ်ချုပ်ဆန်ရုတ်တုထားရှိဖို့အတွက်ပြီးခဲ့နှစ်ကကြိုးပမ်းနေတာပါ။အဲ့ဒီချိန်ထဲကစန့်ကျင်ကန့်ကွက်တာရှိခဲ့တယ်လို့စန့်ကျင်ကန့်ကွက်တဲ့လူတွေကိုအာဏာပိုင်တွေဘက်ကတရားစွဲဖမ်းဆီးရာတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရုပ်ထုဖျက်သိမ်းပြီးဖို့လွန်ကော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာဖွင့်ထားတဲ့တပိတ်ကန်ကိုအာဏာပိုင်တွေကဖျက်သိမ်းခဲ့ပါသေးတယ်။ဗိုလ်ချုပ်ကြီးကတော့ဒီလအစောပိုင်းမှာပဲဖွင့်လှစ်ခဲ့တာဖြစ်ပြီးအဲ့နောက်ပိုင်းစန့်ကျင်ဆန္ဒပြတောင်းဆိုမှုတွေအချိန်မြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ရရှိမြခင်ဗျာအခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်တော်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းရင်းသားအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပြည်လုံးစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိအစိုးရကလည်းဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းရင်းသားတွေလူလာကြတဲ့ပြည်တော်စုတိဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲ ဖြစ်နိုင်ကြီးအလားအလာကောင်းတွေကိုဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမြင်းများလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကုရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကုရဲ့မိကွန်ကုရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12923823555လေးဖြစ်ပြီးတော့အီးမေးလ်အစားကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ချစ်ကင်းညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါအမေရိကန်အစိုးရရန်ရာတွေပြန်လည်ရဆောင်ရမယ့်အရေးကရှောင်ရှားနိုင်ဖို့မူအားဖြင့်သဘောတူညီချက်ရထားပြီဖြစ်ကြောင်းလွှတ်တော်အမတ်တွေကပြောပါတယ်ဒါဟာအစိုးရရန်ရာတချို့တလကျော်ကြာရပ်ဆိုင်းထားခဲ့ပြီးသတင်းပတ်အနည်းငယ်အကြာမှာအခုလိုသဘောတူညီချက်ရလိုက်တာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့သဘောတူညီချက်ရနိုင်ရေးမှာအထူးကအဟန့်အတားဖြစ်နေတဲ့နေဆက်တဲ့တိုင်းတိဆောက်ဖို့ကိစ္စကိုတနင်္လာနေ့ညကတိုင်းပြည်တောင်ပိုင်းတက်ကစ်ပြည်နယ်အယ်ပါဆိုမြို့မှာတောင်းဆိုလိုက်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေအရေးနဲ့ပတ်သက်လို့ဝါရှင်တန်မှာအခြေအတင်ဆွေးနွေးနေကြတဲ့အချိန်မှာပဲနေဆက်ဒေသမှာခလုံးခွင့်ရှောက်ထားသူတွေအရေးအတွက်များလာနေတဲ့ကိစ္စကြောင့်အမေရိကန်လွှတ်တော်မှသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်လို့မက္ကဆီကိုနဲ့အမေရိကန်အစိုးရတွေရဲ့အရင်းမြစ်တွေလည်းကုန်ခန်းလာနေတဲ့အကြောင်း VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကအပြည့်အစုံတင်ပြထားပါတယ်ရှင
်။နေဆက်ပြဿနာဟာရာဇဝမှုဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တနင်္လာနေ့မှာသူစကားပြောခဲ့တဲ့အယ်ပါဆိုမြို့ရဲ့ဟိုဘက်ကန်မက္ကဆီကိုဘက်ကရာဇဝမှုတွေကိုသူကနိုင်ရှင်ပြောကြားခဲ့ပါတယ
်။ Last year Juarez had 1200 murders. El Paso
ဒီနေ့ Juarez မြို့မှာလူ1200သတ်ခံရပါတယ်။သူနဲ့ဂိုင်းနဲ့ငယ်ပဲဝေးတဲ့အယ်ပါဆိုမှာတော့23ယောက်ပဲသတ်ခံရပါတယ်။ဒါဟုတ်ကောင်းတယ်လို့မဆိုနိုင်ပေမဲ့ထောက်နေရာတဲ့စာရင်တော့နဲပါလေ
အယ်ပါဆိုမြို့မှာဒတိုင်းတိဆောက်ထားတာကြောင့်အန်ဒီရဲ့နဲတာလို့သမရကပြောပေမဲ့မြို့တော်ဝန်ကတော့အဲ့ဒီလိုမဟုတ်ဘူးလို့ဆိုပါတယ်ရာဇဝတ်သားတွေဟာအမေရိကန်ဘက်ကိုဦးတည်လာနေကြကြောင်းနဲ့ခလုံးငွေလျှောက်ထားသူတွေကိုလည်းမက္ကဆီကိုနိုင်ငံထဲမှာပဲသူ့အစိုးရကစောင့်ခိုင်းထားကြောင်းသမရထရန့်ကပြောပါတယ်ဒါပေမဲ့ရွှေပြောင်းနေထိုင်သူတွေကတော့ဝင်လာနေကြဆဲဖြစ်ပါတယ်ဗင်နီဇွဲလားမှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မူလကဗင်နီဇွဲလားမှာနေထိုင်ခဲ့ကြသူဟေတီနိုင်ငံသားတချို့ဟာလည်းမက္ကဆီကိုနိုင်ငံတီဟွာနာမြို့ကလူမှုကြီးကြပ်ရေးဌာနမှာထင်းထင်းခံထားကြရပါတယ်။ဒါကြောင့်လဲမြို့မှာရှိတဲ့အရင်းအမြစ်တွေကုန်ခန်းလာနေပြီလို့ဟူဂိုကက်စထရိုလို Border Angels ပရာဟိတအဖွဲ့ကဝန်ထမ်းတွေကပြောပါတယ
်။ If we combine all the ones in there are deportees, displaced Mexicans
ပြန်ပို့ခံရတဲ့မက္ကဆီကိုနိုင်ငံသားတွေ၊ဗဟိုအမေရိကတိုက်ကလူတွေ၊ဟေတီလူမျိုးတွေ၊အာဖရိကတိုက်သားတွေအားလုံးအတွက်နေရာထိုင်ခင်းစီစဉ်ပေးဖို့အခက်အခဲရှိပါတယ်
။သမရထွတ်တောင်းဆိုထားတဲ့နေဆက်တတိုင်းကိုတော့ဆန်ဒီယေဂိုမြို့မှာအကန့်တစ်ခုအနေနဲ့တည်ဆောက်နေတာမှာအမြင့်၅ဘီကျော်ရှိကြောင်းနေဆက်လူညုံရေးဝန်တန်း TK Michael ကပြောပါတယ်
That is see-through, something that San Diego hasn't had a lot of. So for Border Patrol agents to be actually
ဒီတိုင်းကတစ်ဖက်ကိုမြင်နေရတဲ့တိုင်းမျိုးပါဒါမျိုးဆန်ဒီယေဂိုကနေဆက်လုံခြုံရေးဝန်ထမ်းတွေအရင်ကမတွေ့ဘူးပါဘူး။ဒါကြောင့်ဟိုဘက်မှာဘာတွေဖြစ်နေတယ်ဆိုတာကိုတွေ့နိုင်ပါတယ်
။ဒီတိုင်းအစ်စ်ဟာမနစ်နိုဝင်ဘာလအတွင်းမှာဖြစ်ခဲ့တဲ့လူတွေအစုလိုက်အပြုံလိုက်အာရမဝင်လာတာမျိုးကိုဟန်တားနိုင်အောင်အရေးသွေးမြင့်တည်ဆောက်နေတာလို့သူကပြောပါတယ်။ဝါရှင်တန်ဒီစီမှာတော့ Republican နဲ့ Democrat တွေအကြားသဘောတူညီမှုရနိုင်မှုဆွေးနွေးညှိနှိုင်းနေကြဆဲဖြစ်ပါတယ်။တီဟွာနာနဲ့တခြား Mexico နိုင်ငံတွေကနေဆက်မျိုးတွေမှာတော့ခလုံးငွေလျှောက်ထားသူတွေကစောင့်ဆိုင်းနေကြပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြတော်ရပါရှင်အခုတော့မတိမငိမ့်ဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံဘက်ကအခြေအနေတွေကြည့်ရအောင်ပါဗင်နီဇွဲလားနိုင်ငံသာချီရာပြည်နယ်နဲ့အိန္ဒိယကိုလံဘီယာနိုင်ငံကကူကူဒါမြို့အကြားဆိုင်မွန်ဘိုလီဗာတရာဘောနေစဉ်ဖြတ်တန်းနေကြတဲ့ဗင်နီဇွဲလားအများအပြားရဲ့မိခွန်းကတော့အဲ့ဒီမှာရောက်နေတဲ့အကူအညီတွေကိုဘယ်လိုလုပ်ကြမလဲဆိုတာပါဗင်နီဇွဲလားနယ်စပ်ကိုလံဘီယာဖက်ချန်းရောက်နေတဲ့အစားအစာနဲ့ဆေးဝါးအပါအဝင်လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလားပြည်သူတွေအတွက်ဘယ်လိုပို့ပေးနိုင်မလဲဆိုတာကအခုချိန်ထိမရေမရာဖြစ်နေသေးပါဗင်နီဇွဲလားကိုလံဘီယာနယ်စပ်ကနေ VOE သတင်းထောက်ခရစ်စတီနာကာစီယဒိုစမစ်ရေးသားပေးပို့တဲ့သတင်းကိုကုသညုံကပြောပြထားပါတယ
်အမေရိကန်နဲ့ကိုလံဘီယာဆွေကပေးပို့တဲ့ပထမဆုံးအကူအညီတွေကိုလံဘီယာနယ်စပ်တရားကိုရောက်လာတဲ့အခါမှာဒီအကူအညီတွေကိုဝင်ခွင့်ပေးဖို့ဗင်နီဇွဲလားယာယီသမ္မတအဖြစ်ကိုကိုကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွိုင်ဂွိုက်ဒိုကဗင်နီဇွဲလားစစ်တပ်ကို VOE အင်တာဗျူးကတဆင့်တဲ့စကားပါခဲ့ပါတယ်
နော်ဆိုင်လို့ကပစံတမနေဆိုင်လားတင်းဖမီလီယာတင်းငါမျိုး
ဗင်နီဇွဲလားမှာဘာတွေဖြစ်နေလဲသူတို့သိပါတယ်တိုင်းပြည်ကထွက်သွားရတဲ့သူတွေနဲ့သူတို့ကမိတ်ဆွေတွေပါကျွန်တော်တို့ခံစားသလိုသူတို့ခံစားရပါတယ်ဒါကြောင့်ဒီလူသားချင်းစာနာမှုအကူအညီတွေဝင်ခွင့်ပေးဖို့စစ်တပ်ကိုအမိန့်ပေးပါတယ်ခင်ဗျားတို့အတွက်ဒါကအလှည့်အပြောင်းပါလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေခံစားနေရတဲ့အသက်တွေကိုကယ်မလားမကယ်တင်ဘူးလားရွေးပါ
ကိုလံဘီယာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကေဗင်ဟွီတေကာကအခုလိုမျိုးအစအစအကူအညီတွေပေးတာကိုကြိုးစားပါတယ် အမေရိကန်ပြည်ထောင်စုဟာဒေါ်လာတန်140ကျော်ဘူးဗင်နီဇွဲလားပြည်သူတွေကိုအကူအညီပေးခဲ့တယ်လို့သူကပြောပါတယ်ဒီထက်ပိုပြီးတော့အကူအညီတွေရောက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကဆိုပါတယ
် This is a down payment. This is just a beginning.It's important, it's significant.
ဒါကကနဦးအကူအညီပဲဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေအတွက်အရေးတကြီးအကူအညီတွေပေးသွားဖို့ပါ
။ပထမဆုံးဒီအကူအညီတွေကိုဗင်နီဇွဲလားနေဆက်အထိတည်ပို့ပေးခဲ့တဲ့အတွက်ကိုလံဘီယာသမ္မတအိုင်ဗန်ဒူကီကိုလည်းကျေးဇူးတင်တဲ့အကြောင်းအမေရိကန်သမ္မတကြီးဝီတီကာကပြောခဲ့ပါတယ်။ဆိုင်မွန်ဘိုလီဗာသရားမှာကိုလံဘီယာနဲ့ဗင်နီဇွဲလားပြည်သူတွေတနည်းတစ်နည်းထောင်ကနန်းလောက်ဖြတ်တန်းနေကြတာပါ။ဆန်ကော်ဖီမုတ်၊နုတ်မုတ်ကနော်လာစီနဲ့အခြားစနေခါရီပါဝင်တဲ့ဒီပထမဆုံးအကူအညီတွေကိုဘယ်လိုပို့မလဲဆိုတာဗင်နီဇွဲလားပြည်သူတွေကလည်းစိတ်ဝင်စားနေပါတယ်။နေဆက်တရားမှာရှိတဲ့ဂိုဒေါင်တစ်ခုမှာလုံလုံချင်ချင်သိမ်းထားတဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကိုဗင်နီဇွဲလားနိုင်ငံတည်းပို့ပေးနိုင်ဖို့မျှော်လင့်မိတယ်လို့အသက်65နှစ်အရွယ်ဗင်နီဇွဲလားလူမျိုးကမန်ဆန်ဂျက်ကပြောပါတယ
်။ Lo único que yo le pido a mi Dios, si tú
ရာသခင်ကိုဆုတောင်းမိတာတစ်ခုတည်းပါ။လူတွေအသေးပြောက်မရှိ၊တခြားနိုင်ငံတွေနဲ့စစ်ပွဲတွေလည်းမရှိအောင်မာဒူရိုရာထူးကနေနှုတ်ထွက်သွားစေဖို့ပါပဲ
။နေ့စဉ်လူသရားကူးနေကြတဲ့အခြားဗင်နီဇွဲလားပြည်သူတွေကတော့သူတို့အတွက်ကျက်သွန်ဆန်စားသဖြင့်စနေခါရီဝေဖို့ဆိုတာကိုလံဘီယာနိုင်ငံမှာပဲဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်ဗင်နီဇွဲလားမှာဆိုရင်တော့အစမတန်ငွေပေးချေဝယ်နေရလို့သူတို့မှာအဲ့ဒီအတွက်ငွေကြေးကလည်းမရှိအလုပ်ကင်ကလည်းမရှိဖြစ်နေတယ်လို့ဆိုကြပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့အခုလိုမျိုးအမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီတွေတိုက်မိတဲ့ကိုဝင်ဖို့ကိုလက်မခံပါဘူးဗင်နီဇွဲလားနိုင်ငံအတွက်ဒါရီမလူအပ်ဘူးလို့ပြောနေပါတယ်ဒါပေမဲ့လည်းအတိုက်ခံကောင်းဆောင်ဂွာယီဒူကတော့လက်တင်အမေရိကမှာပဲအကူအညီလက်ခံရေးဌာနနှစ်ခုဖွင့်ဖို့အတွက်ပြင်နေပါတယ်ဒါ့အပြင်ဗင်နီဇွဲလားနိုင်ငံတဲကိုနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ဘယ်လိုလုပ်မလဲဆိုတာသူသုံးသပ်စဉ်းစားနေပါတယ်ခင
်ဗျဗင်နီဇွဲလားနိုင်ငံကအချက်အလက်တွေအကြောင်းကိုစားညွှန်ဦးတင်ပြသွားရပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကျူရုကနေဖိုက်တိုက်ဖိုင်ယုံကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချင်းတဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube နဲ့ Twitter တို့မှာနေကတွေလည်းကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကြမ်းရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကောင်းလွင်ကပြောပြပေးပါအောင
်ဒီတင်ပတ်ကမှာအမေရိကန်ဆိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်ရမယ့်ခြေနေကိုရှောင်ရှားနိုင်မှုနဲ့ဆိုးရသုံးဆိပ်တွေဆွေးနွေးညှိနှိုင်းနေကြတဲ့လွတ်တော်ကိုယ်စားလှယ်တွေကြားမူအဖြစ်သဘောတူညီချက်ရရှိထားပါတယ်သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူသိရှင်ကြားထောက်မပြောသေးပေမဲ့လည်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒဏ္ဍာရီတိစောက်ဖို့ဒေါ်လာ 1.4 ဘီလီယံသုံးစွဲဖို့ပါဝင်တဲ့အကြောင်းလဲလွတ်တော်တာဝန်ရှိသူတွေကပြောဆိုထားပါတယ်နယ်စပ်ခေတ္တမှာစောင့်ကြည့်စစ်ဆေးတဲ့နေပညာတွေကိုမြင့်တင်ဖို့ကောက်ကွန်ရရှိတဲ့လူသားချင်းစာနာမှုကူညီတိုးပေးဖို့တွေလည်းထည့်သွင်းထားတာပါဒီချိန်ထဲမှာပဲမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဒဏ္ဍာရီတိစောက်ရေးကိုစန့်ကျင်သူတွေနဲ့ကန့်ကွက်သူတွေရဲ့ဆန္ဒပြပွဲတွေလည်းမနေ့တုန်းကသမ္မတထရမ့်ကပြောခဲ့တဲ့တက်ကဆက်ပြည်နယ်မှာမနေ့တုန်းကပေါ်ပေါက်ခဲ့ပါတယ်။ကြားပြည်နယ်လက်ကွန်မြို့မှာဗိုလ်ချုပ်အောင်ဆန်းချေကိုစိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံနေရဲကရာဘာချီစံနေသုံးနှိမ်နေခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေမှာဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တက်ကြွလူရှားသူကရင်နီလူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြည်နယ်စုရကဗိုလ်ချုပ်အောင်ဆန်းရုပ်တုစိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကရာဘာချီစံနေသုံးပစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာသူ20ထက်မနည်းရှိကြောင်းလည်းတက်ကြွလူရှားသူတွေကစီရင်ထုတ်ပြန်ထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့တဲ့ဓာတ်ပုံတွေမှာတော့မျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရထားတဲ့ဆန္ဒပြသူပြသူတွေရဲ့သူထက်တန်ရုံဓာတ်ပုံတွေကိုလည်းတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ကစီးရဲတက်တဲ့တက်ကိုကန်တခုမှာဒီကနေ့အာယုံတဲ့ချိန်မတိုင်ခင်မိလာမှုအတွင်းလူ18ယောက်သေဆုံးပြီးမြန်မာအမျိုးသမီး2ဦးပါဝင်လူ4ယောက်ဒဏ်ရာရရှိသွားတဲ့အကြောင်းသတင်းတွေကဖော်ပြနေကြပါတယ်
။သတင်းအချင်းချက်ကိုကောင်းလွင်ဦးကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington. Thank you.